you very much, Mr. David Medjuson, for taking time sitting with us.
Thank you.
At this very important time, and you are very much welcome into VOA. Thank
you.
Now,
မြန်မာနိုင်ငံမှာအခုဆိုရင်တမိုင်းဝင်မဲ့အရေးအကြီးဆုံးရွေးကောက်ပွဲကိုကျင်းပတော့မှာပါ။ဒီအချိန်မြန်မာနိုင်ငံရဲ့လူခွင့်ရေးမှာ HRW ရဲ့အမြင်အရစိုးရင်စရာအကောင်းဆုံးအခြေအနေတွေကဘာတွေပါလဲခင်ဗျာ
။ In our view, I think the biggest deficit of the preparations for the elections in November are the disenfranchisement of former white card holders. I mean that'sSomething that's affected several
ကျွန်တော်တို့အမြင်အရရွက်ကောက်ပွဲမတန်ခင်အကြီးမားဆုံးဆုံးရှုံးမှုကတော့အရင်က white card လို့ခေါ်တဲ့အတိမတ်ပြုကပ်ပြားကန်ဆောင်သူတွေမဲပေးခွင့်မရတော့တာပါပဲအဲ့ဒါကလူထောင်ပေါင်းများစွာအပေါ်တက်ရောက်မှုရှိပါတယ်လူများပြောနေသလိုရိုဟင်ဂျာမွတ်စလင်တွေတင်မကပါဘူးတိုင်းရင်းသားလူနည်းစုတွေအပြည့်အဝနိုင်ငံသားမဖြစ်သေးတဲ့မြန်မာလူထုတွေစသည်အားဖြင့်ပါပါတယ်ဒါကကျွန်တော်တို့ရဲ့ကြီးမားတဲ့ဆိုးရိမ်မှုပါနိုဝင်ဘာလမှာမဲပေးခွင့်မရမဲ့လူတွေအများကြီးရှိနေပါတယ်လောလောဆာဆူဝေးခွင့်ထုတ်ဖော်ပြောဆိုခွင့်တွေနဲ့ပတ်သက်ပြီးတခြားစိုးရင်စရာတွေလည်းရှိပါတယ်။ဒီလွတ်လပ်ခွင့်တွေပေါ်အစိုးရကတိုးပြီးနှိပ်ကွပ်လာပါတယ်။လူအများအပြားအထူးသဖြင့်ပညာရေးပြုပြင်ပြောင်းလဲရေးအခြေခံဥပဒေပြုပြင်ပြောင်းလဲရေးတောင်းဆိုတဲ့ဆန္ဒပြကြောင်းသားတွေရဲ့အတန်ကိုအစိုးရကနားထောင်ရမယ့်အစားအကျဉ်းထောင်နေတဲ့ထည့်ထားတာကိုကျွန်တော်တို့အထူးပဲစိုးရိမ်ပါတယ်
။ As you brought up the situations of Rakhine State, I would better start that question, follow up that question. On the situations and issues in Rakhine State, the positions taken by the United Nations, Human Rights Watch, Amnesty International, and other...
ရခိုင်ပြည်အခြေအနေနဲ့ပတ်သက်ရင်ကုလသမဂ HRW စတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ရည်တည်ပြောဆိုချက်နဲ့အစိုးရတွေမဟုတ်ပဲဒေသခံတွေရဲ့အမြင်နဲ့ကြားမှာအတော်လေးကွာခြားပါတယ်ဒေသခံတွေရဲ့အမြင်ကနိုင်ငံတကာအဖွဲ့အစည်းတွေရဲ့အမြင်နဲ့အတော်လေးကွဲနေတာပါအဲ့ဒီအပေါ်ဘယ်လိုများပြောချင်ပါလဲ
I think it's unfortunate that these views can't be reconciled.And that solutions that stops violence that affect
ကမကောင်းစွာပဲဒီအမြင်တွေကိုညှိနှိုင်းမရဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်။ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံတဝန်းမှာအကြမ်းဖက်မှုတွေရပ်သွားစေမဲ့အဖြေတွေကိုရှာမတွေ့နိုင်ဘူးဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ဒီအခြေအနေရဲ့ဒဏ်ကိုခံစားနေရတာမွတ်စလင်လူနည်းစုတွေတည်းမဟုတ်ပဲရခိုင်ပြည်နယ်ကလူတွေအလုံးခံစားနေရတာပါ။ရခိုင်နိုင်ငံရေးသမားတွေစီကပဲဖြစ်ဖြစ်တချို့ဘာသာရေးခေါင်းဆောင်တွေစီကပဲဖြစ်ဖြစ်အစွန်ရောက်တဲ့ပြောဆိုချက်တွေကဒါနဲ့ပတ်သက်တဲ့ဆွေးနွေးပြောဆိုတာတွေကိုလွှမ်းမိုးထားပုံရပါတယ်။လူမှုအဝန်းဝိုင်းနဲ့အားလုံးကတာမန်လူတွေအနေနဲ့အမြဲတမ်းအနီးကပ်ကြီးမဟုတ်ဘူးဆိုရင်တောင်မှ2012ခုနှစ်မှာကျွန်တော်တို့မြင်ခဲ့ရတဲ့တပ်ဖြတ်အကြမ်းဖက်မှုပုံစံမျိုးတွေနဲ့မဟုတ်ဘဲဆယ်စုနှစ်ပေါင်းများစွာငြိမ်းချမ်းစွာအတူနေထိုင်သွားနိုင်ရေးအတွက်တကယ်တမ်းတွေ့ဆုံပြီးတင်းမြအောင်လုပ်ဖို့အခွင့်မရကြပါဘူး။ကုလသမဂ္ဂပဲဖြစ်ဖြစ်လူ့အခွင့်အရေးအဖွဲ့တွေပဲဖြစ်ဖြစ်မီဒီယာပဲဖြစ်ဖြစ်လှုပ်တင့်တယ်လို့ကျွန်တော်ထင်တာကလူမှုအဝန်ဝိုင်းနှစ်ခုကြားကဒီကွာခြားချက်တွေညှော်နှဲသွားအောင်နီးလန်းရှာဖို့ဖြစ်ပါတယ်။ဒါပေမဲ့အရေးကြီးတာကဒီလူမှုအဝန်ဝိုင်းတွေအနေနဲ့သူတို့ကိုယ်တိုင်ကလုပ်ရပါလိမ့်မယ်။ဒီကိစ္စမှာဒေတာရင်းအဖြစ်ရှိကိုရှိရပါမယ
်။ Do you believe that the international
ဒီကိစ္စတွေမှာဒေတာကန်တွေရဲ့အမြင်နဲ့ခန်းစားချက်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေတကယ်ပဲနားလည်တယ်လို့ခင်ဗျားယုံကြည်ပါလား
။ I think they do but it's very difficult in an environment where extremist voices are dominating the debate.To really take into account the nuances and the complexity
သူတို့နားလည်တယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အဒေသခံတွေရဲ့ပြောဆိုတဲ့အထွေပြားမှုကိုတကယ်ပဲထက်စဉ်းစားဖို့ဆိုတာကအစွန်ရောက်တွေကပြောဆိုတာတွေလွှမ်းမိုးထားတဲ့ပတ်ဝန်းကျင်မျိုးမှာသိခဲ့ပါတယ်ရခိုင်ပြည်နယ်ကမွတ်စလင်တွေရိုဟင်ဂျာတွေနှစ်ပေါင်းများစွာတွေ့ကြုံခဲ့ရတဲ့တိတ်ဆိုးရတဲ့အကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေအတွေ့ဘလို့အကြောင်းပြချက်မျိုးမှမရှိဘူးဆိုတာသူတို့သိကြပေါ့နားလည်ထားပါတယ်အလားတူပါပဲစေအုပ်ချုပ်မှုအောက်မှာရခိုင်ဗုဒ္ဓဘာသာဝင်တွေဖိနှိပ်ခံခဲ့ရတဲ့အခြေအနေတွေကိုလည်းပြင်ပကဘာကကောင်းကောင်းနားလည်ကြပါတယ်ရခိုင်ပြည်နယ်လိုအခြေအနေမျိုးမှာဘသူကဆိုးတယ်ဘသူကကောင်းတယ်ဆိုတာကိုအလွယ်တကူမပြောနိုင်ပါဘူးရခိုင်ဗုဒ္ဓဘာသာဝင်တွေကိုဆိုးရတဲ့လူတွေလို့ပြောဖို့လွယ်ပေမဲ့ဒါကအထောက်အကူမဖြစ်စေသလိုတိကျမှုလည်းမရှိပါဘူးတခါလူအများပြားကရိုဟင်ဂျာတွေဟာခံရသူတွေတက်တဲ့အဖြစ်မြင်ကြပါတယ်အဲ့ဒါကလည်းမှန်မှန်ပါဘူးနဖက်ပတိပခါတွေမှာရိုဟင်ဂျာတွေရဲ့အခန့်ကဏ္ဍအပေါ်ပြင်ပကဘာကိုအတိအကျပုံဖော်ပြတာမျိုးမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်။မမျှတတဲ့ပတိပခါလို့မြင်ကြပေမဲ့တကယ်ကြတော့နဖက်စလုံးမှာရှုပ်ထွေးမှုတွေပါဝင်ပတ်သက်မှုတွေရှိနေပါတယ်။ဒီလိုဆိုပေမဲ့2012ခုနှစ်မှာဖြစ်ခဲ့တဲ့အခြေအနေကိုလူမျိုးတုံးမျိုးဖြုတ်လှုပ်ဆောင်မှုတစ်ခုအဖြစ် HRW ကခေါ်ဆိုထားပါတယ်။အဲ့ဒီအတိုင်းကျွန်တော်တို့ရပ်တည်ပါတယ်။စစ်တွေနဲ့ဒုက္ခသည်စခန်းတွေကိုရောက်ဖို့တဲ့ဘယ်သူမှဆိုရိုဟင်ဂျာတွေနဲ့ရခိုင်ဗုဒ္ဓဘာသာဝင်တွေကိုခွဲထားတာတကယ့်ကိုတွေ့နိုင်ပါတယ
်မြ
ို့တုံးမြို့ဖြုတ်လှုပ်ဆောင်မှုဆိုပြီးတော့ပြောသွားပါတယ်ဒါကတကယ့်ကိုအငင်းပွားပွဲပါအဲ့ဒီလိုပြောဖို့အတွက်အားကောင်းလုံလောက်တဲ့အထောက်အထားတွေရောရှိပါသလား
We believe we documented strong enough evidence
အဲ့ဒါကိုတည့်တည့်ပြဖို့အတွက် အားကောင်းပြီးလုံလောက်တဲ့အထောက်အထားတွေကျွန်တော်တို့မှာရှိတယ်လို့ယုံကြည်ပါတယ်။လူမျိုးတွေမျိုးဖြုတ်လှုပ်ဆောင်မှုဆိုပြီး HRW ကပြောတဲ့အပေါ်ဝေဖန်တဲ့လူအများအပြားစစ်တွေကိုသွားပြီးပြန်လာတဲ့အခါကျတော့ဒီလူမှုအဝန်းဝိုင်းနှစ်ခုဟာတစ်ခုနဲ့တစ်ခုအဝေးကြီးမှာနေနေကြပြီးသူတို့အကြားမှာလုံခြုံရေးတာဝန်ရှိသူတွေကခြားထားတယ်လို့ပြောတဲ့အခါကျွန်တော်တို့ပြန်ပြောတာကဟုတ်ပါတယ်အဲ့ဒါဟာလူမျိုးရေးအရာရှင်းထုတ်ပြစ်တာပါဆိုတာပါပဲ
But is it in the is it
ရီချီနီကဘောလ်ကန်စစ်ပွဲနဲ့တခြားနေရာတွေမှာကျွန်တော်တို့တွေ့ခဲ့ဘူးတဲ့အခြေအနေပမာဏလောက်အထိဖြစ်နေတာပါလား
I mean that is a problematic comparison I mean you can have
ဟုတ်ပါဘူးဒါကပြဿနာရှိတဲ့နိုင်ရှင်မှုပါပိုသေးငယ်တဲ့ပမာဏနဲ့လူမျိုးတုံးလှုပ်ဆောင်မှုဆိုတာလဲရှိနိုင်ပြီးအဲ့ဒါရခိုင်ပြည်နယ်မှာဖြစ်နေတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဘောကန်စစ်ပွဲကတကယ့်ကိုဆိုရပါတယ်အဲ့ဒီမှာကပုံပြီးကြီးမားတဲ့လူမျိုးတုံးလှုပ်ဆောင်မှုပါလူမျိုးတုံးလှုပ်ဆောင်မှုဆိုတာကိုကျွန်တော်တို့သုံးတုံးနာနဲ့ပတ်သက်ပြီးမျိုးဖြုတ်တက်ဖြတ်မှုနဲ့နိုင်ရှင်တဲ့အခါသဘောမတူတာရှုပ်ထွေးဝေဝါးစေတာအများအပြားရှိပါတယ်ရခိုင်ပြည်နယ်မှာဖြစ်နေတာမျိုးဖြုတ်တက်ဖြတ်မှုလို့ကျွန်တော်တို့မယုံကြည်ပါဘူးအဲ့ဒီအဆင့်အထိမရောက်ပါဘူးအဲ့ဒီမှာဖြစ်ပျက်တဲ့အပေါ်ရေရှည်ခိုင်မာမဲ့အဖြေတွေမရနိုင်သေးခင်မှာအခြေအနေကိုဒီလိုသုံးတုံးပြီးဆက်ပြောနေတာမျိုးကအသုံးဝင်မယ်လို့ကျွန်တော်တို့မထင်ပါဘူးမျိုးဖြုတ်တက်ဖြတ်မှုဆိုတဲ့ဝဟရာမျိုးကိုရည်ရွယ်ချက်နဲ့တုံးနေတာကတကယ်ပဲအထောက်အကူဖြစ်စေမယ်လို့ကျွန်တော်မထင်ပါဘူး
။ You know you are well
ချင်းတွေကိုလူမျိုးတုံးလှုပ်ဆောင်မှုလို့ခေါ်တာထားလိုက်ပါဦး။ရိုဟင်ဂျာဆိုတဲ့နာမည်ကိုခေါ်ဝေါ်သုံးဆွဲတာကပဲဒေသခံတွေကြားမှာပြဿနာရှိရဲဆိုတာကိုကောင်းကောင်းသတိထားမိပါပါ။ဒီလိုချင်းကပ်မှုမျိုးခေါ်ဝေါ်မှုမျိုးကပြဿနာကိုဖြစ်ရှင်းဖို့တကယ်ပဲအထောက်အကူဖြစ်စေမှာပါလား
။ Well I mean we don't use the word Rohingya to be unhelpful we don't use it to be
offensive ကိုမဖြစ်အောင်လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုသုံးတာမဟုတ်ပါဘူးထိခိုက်နစ်နာအောင်လို့ဒါကိုသုံးတာမဟုတ်ပါဘူးလူတွေရဲ့ကိုယ့်ကိုယ်ကိုသတ်မှတ်ဖော်ပြခွင့်ဆိုတာကိုအတိမတ်ပြုလေးစားတဲ့အနေနဲ့ဒါကိုသုံးတာပါဒါသူတို့ကိုသူတို့ခေါ်တာပါဒါကျွန်တော်တို့ကသူတို့ကိုခေါ်တာပါအလားတူပါပဲမြန်မာလို့မခေါ်ပဲဘာမှလို့ဆက်ခေါ်နေတဲ့အတွက်ကျွန်တော်တို့ကိုဝေဖန်ပါတယ်ဒါပေမဲ့အစိုးရတာဝန်ရှိသူတွေနဲ့တွေ့တဲ့အခါကျွန်တော်တို့မြန်မာလို့သုံးပါတယ်ဘာကြောင့်လဲဆိုတော့ဘသူကိုမှထိခိုက်နစ်နာတာမျိုးမဖြစ်စေချင်လို့ပါလူတွေမှာကိုကိုကိုတတ်မှတ်ဖော်ပြခွင့်ရှိပါတယ်ရိုညာကိစ္စမှာလည်းဒီမူကိုအသုံးပြုရပါတယ်မြန်မာနိုင်ငံကနိုင်ငံရေးသမားတွေတာဝန်ရှိသူတွေလူမှုအဝန်အဝိုင်းခေါင်းဆောင်တွေနားလည်ဖို့လိုအပ်တာကပိုပြီးကွဲပြားအောင်အကြမ်းဖက်မှုဖြစ်အောင်ဘလို့နည်းနဲ့မှထိခိုက်နစ်နာအောင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ကုလသမဂ္ဂကလှုပ်ဆောင်နေတာမဟုတ်ဘူးဆိုတာပါဒီလိုခေါ်ဝေါ်စေချင်တဲ့လူမှုအဝန်အဝိုင်းကိုတကယ့်ကိုအတိအမှတ်ပြုလေးစားတယ်ဆိုတာပြဖို့တက်တက်ပါပဲဒီအခေါ်အဝေါ်ကိစ္စတခုတည်းမဟုတ်ပဲရခိုင်ပြည်နယ်မှာအများကြီးပိုပြီးအရေးကြီးတဲ့ကိစ္စတွေရှိပါတယ်
။ Now Burma has a HR commission, Human Rights Commission. What's your view?
ခုဆိုရင်မြန်မာနိုင်ငံမှာလူ့ခွင့်ရေးကော်မရှင်တခုရှိနေပါပြီ။ဒီကော်မရှင်အပေါ် HRW ကဘယ်လိုမြင်ပါသလဲ။မြန်မာလူ့ခွင့်ရေးခြေနေတိုးတက်ဖို့ကျေနပ်လောက်အောင်လုပ်နေတယ်လို့ထင်ပါသလား
? Unfortunately not. The Myanmar National Human Rights Commission is not yet at an international
ကျွန်တော်တို့အနေနဲ့မထင်ပါဘူးမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဟာနိုင်ငံတကာစံနှုန်းအရတကယ့်ကိုတည်ကြလွတ်လပ်တဲ့လူ့ခွင့်ရေးကော်မရှင်တခုမဖြစ်သေးပါဘူးဒါကိုကော်မရှင်အဖွဲ့ဝင်တွေကိုယ်တိုင်အတိအမှတ်ပြုပြီးကျွန်တော်တို့ကိုပြောပြပါတယ်ပါရီစည်းကမ်းသတ်မှတ်ချက်တွေနဲ့အကန့်ညီတဲ့အပြည့်အဝလွတ်လပ်တဲ့ကော်မရှင်တခုလိုမျိုးသူတို့ကလည်းဟန်မဆောင်ပါဘူးတိတ်ကိုစိတ်ဝင်စားစရာကောင်းတဲ့အလုပ်တချို့သူတို့လုပ်ခဲ့ပါတယ်သူတို့ကိုလုံးဝဝေဖန်ပြစ်တင်တင်တယ်လို့တော့ကျွန်တော်မထင်ပါဘူးဒီကိစ္စရအမျိုးမျိုးကိုတိတ်အပြုတ်သဘောဆောင်တဲ့နည်းနဲ့သူတို့ကြည့်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ဒါအပြင်တိတ်ရေးကြည့်တဲ့တနိုင်ငံလုံးလူ့ခွင့်ရေးကိစ္စတွေကိုတော့သူတို့မကြည့်ရသေးပါဘူး။တမတော်ကကျူးလွန်တာတွေကိုသူတို့မကြည့်နိုင်ဘူးလို့ပြောပါတယ်။တကယ်ကဒီကိစ္စဟာလူထုကကြည့်စေချင်တဲ့ကိစ္စပါ။နောက်ပေါ်လာမယ့်အမျိုးသားလူ့ခွင့်ရေးကော်မရှင်အတွက်အခြေခံတွေကိုသူတို့ချပေးနေတာလို့အကြာခဏပြောပြပါတယ်။လွန်ခဲ့တဲ့လနေ့အတွင်းသိတာတဲ့အပြောင်းအလဲတွေဖြစ်ခဲ့ပေမဲ့အဖွဲ့အစည်းတစ်တွေလုံနိုင်ချိန်မှာအကန့်အသတ်တွေရှိနေတယ်ဆိုတာကျွန်တော်တို့နားလည်ရမယ့်ကိစ္စတစ်ခုလို့ကျွန်တော်ထင်ပါတယ
် Let me wrap up this HRW has been a strong
HRW ကလူခွင့်ရင်းနဲ့ပတ်သက်ရင်အစိုးရကိုအပြင်းထန်ဝေဖန်တဲ့အဖွဲ့အစည်းပါ HRW နဲ့အစိုးရကြားဆက်ဆံရေးတိုးတက်လာပြီလို့အခုပြောနိုင်ပါပြီလား
It certainly proved last year I mean the Uthain Sein was very gracious
ဒီကရနေ့ကတကယ့်ကိုတိုးတက်ခဲ့ပါတယ် HRW ရဲ့အမှုဆောင်ညွှန်ကြားရေးမှူး Kenneth Rod နဲ့ဘုတ်အဖွဲ့ကအကြီးတန်းအဖွဲ့ဝင်တွေကိုတမရဦးတင်းစင်ကလက်ခံတွဲဆောင်ခဲ့ပါတယ်။အဲ့ဒီတွဲဆောင်ပွဲဟာတိတ်ကိုအပြုသဘောဆောင်တယ်လို့ကျွန်တော်တွေ့ပါတယ်။ပြည်ထောင်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုနိုင်ငံသားဝင်ကြီးဦးဝနာမောင်လွင်အဲ့ဒီအချိန်ကပြန်ကြားရေးဝင်ကြီးတို့ပါပါတယ်။အဲ့ဒီနောက်အကြီးတန်းဝင်ကြီးတွေအစိုးရဌာနတွေကတာဝန်ရှိသူတွေနဲ့ကျွန်တော်တို့တွေ့ရပါတယ်။ လူခွင့်နဲ့ပတ်သက်ပြီးအပြင်းထန်ဝေဖန်တဲ့သူတွေနဲ့တွေ့ဆုံနေဆိုတာကအစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာရင့်ကျက်မှုတစ်စုံတစ်ရာရှိလာတာကိုပြတယ်လို့ကျွန်တော်ထင်ပါတယ်။အစိုးရကိုဝေဖန်သူတွေနဲ့တွေ့တယ်ဆိုတာအစိုးရဘက်မှနိုင်ငံရေးအရယုံကြည်ရလောက်မှုရှိတယ်ဆိုတာကိုပြသတယ်လို့ကျွန်တော်ထင်ပါတယ်။ဦးသိန်းစင်ကလည်းကျွန်တော်တို့ကိုအဲ့ဒီလိုပြောပါတယ်။ခင်ဗျားတို့ကကျွန်တော်တို့ကိုဝေဖန်တဲ့အခါမကြိုက်ပါဘူး။ဒါပေမဲ့ဒီလုပ်ငန်းစဉ်ရဲ့အရေးကြီးပုံကိုကျွန်တော်တို့အတိအမှတ်ပြုပါတယ်။ခင်ဗျားတို့ကိုကြိုဆိုပါတယ်ဆိုတာပေါ့။ဒါကျွန်တော်တို့ဆက်သွားခြင်းနဲ့ဆက်ဆံရေးမျိုးပါကျွန်တော်တို့ဟာတရားလွတ်လပ်တဲ့အဖွဲ့ပါဘယ်သူကမှဖွင့်ချဖို့တစ်ဖက်ဖက်မှာရပ်ဖို့မဟုတ်ပါဘူးမြန်မာပြည်ကပြည်ပခန့်နဲ့ပတ်သက်ရင်ကျွန်တော်တို့ဘယ်သူဘက်ကမှမလိုက်ပါဘူးမြန်မာပြည်မှာနေရတာကျွန်တော်တကယ်ကိုကြိုက်ပါတယ်မြန်မာအရဖက်လူမှုအဖွဲ့အစည်းတွေကလှုပ်ဖို့ကံပက်တွေလူခွင့်ရေးလှှရှားသူတွေတတိမီဒီယာတွေနဲ့တွဲဖက်လှုပ်ကန်ရတာကြောင့်ကျွန်တော်အလုပ်ကိုကျွန်တော်ပြောပါတယ်သူတို့ဟာတကယ်ကိုအရေးကြီးတဲ့အလုပ်တွေကိုလုပ်နေကြတာဖြစ်ပြီးတော့ HRW ကဒီအလုပ်တွေကိုအထောက်အကူပြုစေဖို့အတွက်အပြုသဘောဆောင်တဲ့ကဏ္ဍလေးကနေပါဝင်နေတာပါ
Thank you very much for your time and I wish you all the best
Thank you